ထိုင်ဝမ်ကိုအမေရိကန်က F-16 အမျိုးအစားတိုက်လေယာဉ်ရောင်းချမှုမှာပါဝင်တဲ့ကုမ္ပဏီတွေကိုတန်းခတ်ပိတ်ဆို့မယ်လို့တရုတ်အစိုးရကပုတ်တပုနစ်ကချိန်ချောက်လိုက်ပြီးအမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းချမဲ့အစီအစဉ်ကိုလည်းပြင်းထန်စွာပြစ်တင်ရှုံချလိုက်ပါတယ်။ပြီးခဲ့တဲ့လကစစ်လက်နက်ပစ္စည်းရောင်းချဖို့သဘောတူခဲ့ပြီးတဲ့နောက်အခုတခါ Lockheed Martin ကုမ္ပဏီကစောက်လုပ်တဲ့အမေရိကန်ဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ F-16 တိုက်လေယာဉ်66ဆင်းရောင်းချဖို့ထပ်မံသဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒေါ်လာဘီလီယံချီတဲ့ကုန်သွယ်ရေးစစ်ကြောင့်အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေချိန်မှာအခုလိုသဘောတူညီမှုတွေပြုလုပ်လိုက်ခြင်းဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရ Gan Shu-an ကတရုတ်အနေနဲ့နိုင်ငံရဲ့ကြိုးစည်းပွားကိုကောက်ွယ်စောင့်ရှောက်ရမှာဗတ်ပေါင်းစုံကအရေးယူဆောင်ရွက်သွားမှာဖြစ်ပြီးထိုင်ဝမ်ကိုလက်နဲ့ရောင်းချတဲ့အမေရိကန်ကုမ္ပဏီတွေအပေါ်လဲပိတ်ဆို့ပြစ်ဒဏ်ချမှတ်သွားမှာဖြစ်တယ်လို့ Gan Shu-an ကပြောပါတယ်ရှင်။